ခိုင်ပြည်နယ်မှာဒီလအစောပိုင်းကစစ်ဖက်လူမျိုးရေးအင်အားတိုးမြင့်ချရာခဲ့ပြီးတဲ့နောက်ရိုဟင်ဂျာလို့ကုလသမဂ္ဂကခေါ်ဆိုတဲ့မွတ်စလင်ထောင်ပေါင်းများစွာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတယ်လို့ရရွာအကြီးအကဲတွေကဗိုလ်ဒူးနေမှာပြောတာကိုကိုးကားပြီး AFP သတင်းတပုတ်မှရေးထားပါတယ်။ခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်တာတွေကိုရှင်းလင်းနေနေဖို့အတွက်စစ်တပ်အင်အားတိုးမြင့်ချရာလိုက်တဲ့အကြောင်းမြန်မာတာဝန်ရှိသူတွေကဩဂုတ်လ၁၂ရက်နေ့မှာကြေညာထားတာပါ။အဲဒီအချိန်ကလေးကဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်3,500ထက်မနည်းထပ်ရောက်လာကြတယ်လို့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာခေါင်းဆောင်တွေကိုကူကာပြီး AFP သတင်းမှရေးထားပါတယ်။ဒါကြောင့်လဲမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကိုပိုင်းခြားထားတဲ့ NAF မြန်မာကကောက်ဆက်ဘဇားမှာရှိတဲ့ငကူကလေးကလူတွေပြစ်ကျက်နေပြီးသားဒုက္ခသည်စခန်းတွေမှာလူအရေအတွက်ပိုများလာတယ်လို့ပြောပါတယ်။